စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့အပြစ်ရထားတဲ့ရခိုင်ပြည်နယ်မှာမြေမြုပ်မိုင်းတွေနဲ့စစ်ကြံလက်နက်ပောက်ကွဲမှုတွေရှိနေဆဲဖြစ်ပါတယ်။ဒီအပိုင်းအတွင်းမှာပဲပုံနှကျွန်းမြို့နယ်နဲ့ဘူးတီတောင်မြို့နယ်တွေမှာမိုင်းနဲ့စစ်ကြံလက်နက်တွေပောက်ကွဲခဲ့လို့လူ3ဦးထပ်မံသေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရသူတွေလည်းရှိပါတယ်။ရခိုင်ပြည်နယ်အတွင်းစစ်ကြံမြေမြုပ်မိုင်းအခြေအနေအကြောင်းသတင်းပေးပို့ချက်ကိုကိုစံကျော်ကပြောပြပေးမှာပါရှင်။
စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ပြည့်ရက်ထားတဲ့ရခိုင်ပြည်နယ်မှာမြေမြုပ်မိုင်းနဲ့စစ်ကြံလက်နက်ပောက်ကွဲမှုတွေကြောင့်မကြာခဏဆိုသလိုထိခိုက်ဒေဆုံးဒဏ်ရာရမှုတွေရှိနေပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ3ရက်နေ့ကလည်းပုံနှကျွန်းမြို့နယ်ကုန်းတန်းကျင်ချောင်ကျေးရွာကဈေးဆိုင်တစ်ခုမှာလက်ပစ်ဘုံပောက်ကွဲပြီးတော့အသက်12နှစ်အရွယ်ကလေးဦးဒေဆုံးပြီး4ဦးဒဏ်ရာရရှိခဲ့တယ်လို့ဒေဆုံးသူရဲ့မိသားစုဝင်တူကရခိုင်လိုပြောပါတယ
်။ဘုံပါလဟအချိန်မှာဟိုအရှင်တယောက်ကို
ဘုံပေါက်သွားတဲ့အချိန်မှာအပြင်ကကလေးမယောက်ကိုဘုံဆန်လေးတွေနည်းနည်းလေးမှန်ပြီးဒဏ်ရာရသွားတာလောက်ပဲရှိတာပါ။ဒေဆုံးသွားတာကတော့12နှစ်အရွယ်ကလေးငယ်တယောက်ကျွန်တော်ညီအပါအဝင်နောက်တယောက်ဒေဆုံးသွားပါတယ်။ပြင်းပြင်းထန်ထန်ဒဏ်ရာရထားတာအခုလက်ရှိဆေးရုံမှာကဆန်ပယ်ရှင်တယောက်ရှိပါတယ်။အခုဆေးရုံကမစင်းရသေးပါဘူး။သူလည်းပြင်းထန်တဲ့ဒဏ်ရာရသွားပါတယ
်။အဲဒီလက်ပစ်ဘုံကိုရခိုင်လက်နက်ကိုင်အဖွဲ့ရဲ့ဒုနယ်မြေမူဟောင်းတူကန်ဆောင်လာတာဖြစ်ပြီးမတော်တဆပောက်ကွဲသွားတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒါကြောင့်မို့ရခိုင်လက်နက်ကိုင်အဖွဲ့ရဲ့တာဝန်ရှိသူတွေဟာတေဆုံသွားသူတွေရဲ့နေအိမ်ထိလာရောက်တောင်းပန်သွားတယ်လို့လည်းတေဆုံသူရဲ့မိသားစုဝင်တွေကရခိုင်ဘာသာနဲ့ပြောပါတယ
်။တ
ဖက်ကတော့ကျွန်တော်တို့ကိုအိမ်နံရရောက်လာတောင်းပန်ထားတာရှိပါတယ်။တာဝန်ရဆန်းခံထားရတဲ့လူတယောက်စီကလက်နက်တွေကိုစည်ရင်အတိအကျနဲ့မသိမ်းထားမိတဲ့အတွက်အခုလိုဖြစ်သွားရတာဆိုပြီးအိမ်ထိလာပြီးတော့တောင်းပန်ထားပါတယ
်။မြေမြုပ်မိုင်းနဲ့စစ်ကြံလက်နက်အနေရတွေနဲ့ပတ်သက်ပြီးဒေသခံတွေကိုမိုင်းအသိပညာပေးလှုပ်ဆောင်နေတာရှိပေမဲ့လည်းအားနည်းနေသေးတယ်လို့မိုင်းအသိပညာပေးလှုပ်ဆောင်နေတဲ့အဖွဲ့တစ်ခုရဲ့တာဝန်ရှိသူတို့ကပြောပါတယ
်။ကျွန်တော်တို့အသိပေးတာကတချို့ဒီရော်တွေမှာကြားတော့လေကျွန်တော်တို့ကဒီကိုစားရော်ကိုကိုစားပြုပြီးတော့မှတယောက်စားနှစ်ယောက်စားလောက်ပဲပေးတယ်ကပေါ့လေ။ဘာလို့ဆိုတော့ဒီပေးရမယ့်ရော်တွေကတကယ်တည်းမှာအရင်ကိုများတယ်။ဒါမဲ့လည်းကျွန်တော်တို့ရေလုံနိုင်ကန်တန်ရှင်ကအကြောင်းကြောင့်ပေါ့လေနော်အခင်းတဲ့အများကြီးရှိတယ်ကျွန်တော်တို့မှာဒါကြောင့်မလို့ဒီပေးသင့်တဲ့ပမာဏနဲ့ဆက်ပြီးတော့မှာကျွန်တော်ပေးနေတဲ့ပမာဏကအရင်ကိုကြီးပါပါလေ။ဒါကျွန်တော်တို့အဖွဲ့အစည်းအပေါင်းပေါ့လေတခြားမိုင်းသိပညာပေးလို့လည်းအခုဒီအကုန်လုံးပေါင်းရင်တော့ပဲအရင်ကိုနေနေပါသေးတယ
်။ရခိုင်ဒေသခံတွေဟာတောင်ယာလုပ်ငန်းနဲ့တောတောင်တွေကိုမိခိုးပြီးစာဝတ်နေဖြည့်ရှင်းနေရတာပါ။ဒါကြောင့်တိုက်ပွဲတွေရပ်ထားတဲ့အချိန်မျိုးမှာလုပ်ငန်းခွင်ကိုပုံမသွားလာမှုတွေလောရတာကြောင့်မြေမြုပ်မိုင်းနဲ့စစ်ကြံလက်နဲ့အနေနဲ့ပူကြီးလာပါတယ်။ဒါကြောင့်လည်းအခုလိုအချိန်မျိုးမှာတပ်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့မြေမြုပ်မိုင်းနဲ့စစ်ကြံလက်နဲ့အနေနဲ့ပညာပေးလုပ်ငန်းတွေကိုပိုအားပေးသင့်တယ်လို့မိုင်းအသိပညာပေးအဖွဲ့တာဝန်ရှိသူကပြောပါတယ
်။ဒီထက်ပိုပြီးတော့မှဟိုအပိအေးစေးကြီးကနေတဆင်းပေါ့နော်။သူတို့ခိုင်မှာဆွေးနွေးလို့ရတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီမိုင်းရှင်းနေတဲ့ဗီဇာလေးတွေကိုပေါ့လေအထူးသဖြင့်ဒီရေရွက်ပြည်သူလူထုရဲ့နေထိုင်တဲ့နေရာနဲ့လောကဆပ်ပရိတ်နေရာတွေမှာမိုင်းရှင်းနေတဲ့လုပ်ငန်းတွေကိုဟိုတက်ဆိုင်တာဝန်ရှိတဲ့သူတွေကနေပြီးတော့မှလှုပ်ဆောင်ဖို့ကြိုးစားတဲ့နေတော့မတုံ့တဲ့ပါတယ်ဒီမိုင်းကိုမိုင်းနေစကင်းနေပစ္စည်းတွေကိုမချင်းလင်းတဲ့များကာလာပဲလုံးဘလို့ပဲပညာပေးလုပ်ငန်းတွေတုံ့လို့ဒီထိခိုက်မှုတွေကတော့အနည်းငယ်များဆိုလို့ရှိနေနိုင်တာပေါ့လေနော်
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကြားပြန်ပြီးအပြစ်ရခဲ့တဲ့2022ခုနှစ်နိုဝင်ဘာလအကုန်ပိုင်းလောက်ကနေဒီကနေ့အထိရခိုင်မြောက်ပိုင်းမှာမိုင်းနဲ့စစ်ကြံလက်နက်ပောက်ကွဲမှုတွေကြောင့်အရက်သား9ဦးထက်မနည်းသေဆုံးခဲ့ပြီး10ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့ပါတယ်ခင်ဗျာ